အစိုးရဦးဆောင်ကျင်းပနေတဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပါဝင်မှုအားနည်းနေရတာဟာအမျိုးသမီးတွေရဲ့အရေးချင်းမရှိတာကြောင့်မဟုတ်ဘဲသူတို့အတွက်အခွင့်အလမ်းတွေနှဲပါပြီးနေရာပေးမခံရတာကြောင့်သာဖြစ်တယ်ဆိုတာကိုဒီကနေ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID ရဲ့အစီအစဉ်နဲ့ Non-Violent Peace Force အဖွဲ့ကပြုစုတဲ့အစီရင်ခံစာမှထောက်ပြထားပါတယ်။ငြိမ်းချမ်းရေးနဲ့ဆက်စပ်တဲ့လုပ်ငန်းတွေမှာအမျိုးသမီးတွေအများပြားပံ့ပိုးပါဝင်နေပေမဲ့နိုင်ငံအစ်စ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတော့အမျိုးသမီးတွေတိုက်ရိုက်ပါဝင်ခွင့်မရတဲ့အပေါ်မေးခွန်းထုတ်ထားတဲ့အဲ့ဒီအစီရင်ခံစာမိတ်ဆက်ပွဲကိုမက်ခင်ဖြူထွေးကကိုတိုင်သွားရောက်သတင်းယူထားပါတယ်ရှင်
။မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်အသီးသီးမှာရှိကြတဲ့ငြိမ်းချမ်းရေးနဲ့ဆက်စပ်နေတဲ့လုပ်ငန်းတွေမှာပါဝင်နေကြတဲ့အမျိုးသမီးတွေဟာ900နီးပါးရှိပြီးငြိမ်းချမ်းရေးနဲ့ဆိုင်တဲ့အဖွဲ့အစည်းတွေမှာကိုစားပြုပါဝင်တဲ့အမျိုးသမီးဦးရေက400နီးပါးရှိတယ်လို့ဒီအစီရင်ခံစာမှာထောက်ပြထားပါတယ်။ဒီလိုငြိမ်းချမ်းရေးအတွက်ပံ့ပိုးပေးတဲ့အခမ်းအနားတွေမှာအမျိုးသမီးတွေအများပြားပါဝင်နေပေမဲ့လို့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတော့အမျိုးသမီးတွေတိုက်ရိုက်ပါဝင်တာမျိုးနှဲပါနေတာဟာဘာကြောင့်လဲဆိုတာမေးခွန်းဖြစ်လာခဲ့တာပါမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းအစဉ်တွေမှာပါဝင်နိုင်ဖို့အတွက်အရေးအချင်းနဲ့အတွေ့အကြုံရှိတဲ့အမျိုးသမီးတွေထင်ထားတာထက်တောင်ပိုပြီးတော့ရှိနေတယ်ဆိုတာကိုဒီလေ့လာဆန်းစစ်မှုအတွင်းမှာတွေ့ခဲ့ရတယ်လို့သုတေသနလုပ်သူတွေကပြောပါတယ်ဒါကြောင့်မြန်မာနိုင်ငံရဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပုံမပါဝင်ဖို့လိုအပ်နေတဲ့ဆိုတာကိုထောက်ပြဖို့အခုလေလာဆန်းစစ်ချက်ကိုလှုပ်ဆောင်ခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲထရီဆာမက်ခီကပြောပါတယ်
First of all, to answer the one problem we always hear from people when we ask why women aren't involved in the peace process, which is, well, it's so difficult to find women that have the right expertise to participate.
အမျိုးသမီးတွေငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဘာလို့မပါဝင်တလဲလို့မေး။ကျွန်တော်တို့အမြဲတမ်းနေရတာကအမျိုးသမီးတွေဟာဒီလိုလုပ်ငန်းစဉ်တွေမှာပါဝင်နိုင်တဲ့ကျွမ်းကျင်ပညာရှင်တွေမရှိကြဘူးလို့ဆိုပြီးပြောကြတာပါပဲ။တကယ်တော့အဲ့ဒါမမှန်ဘူးဆိုတာကျွန်မသိပါတယ်။အရေးချင်းရှိတဲ့အမျိုးသမီးတွေလုတ်ဆောင်ဖို့အစင်သင့်ဖြစ်နေတဲ့သူတွေဒီမှာအများကြီးရှိနေတယ်ဆိုတာကျွန်မသိနေပါတယ်။ဒါကြောင့်လေဒီလိုအမျိုးသမီးတွေဘယ်နေရာမှာဘလောက်တောင်ရှိနေတယ်ဆိုတာကိုလေ့လာဆန်းစစ်ပြီးလမ်းညွန်မြေပုံတရက်ပြုစုမဲ့အစီအစဉ်ကိုလုတ်ဖြစ်ခဲ့တာဖြစ်ပါတယ်
။အမျိုးသမီးတွေပါဝင်တဲ့ညီငယ်ကြီးလုပ်ငန်းစဉ်တွေဟာအောင်မြင်ဖို့အတွက်ပိုးပြီးအလားအလာကောင်းတယ်လို့ပိုပြီးတော့လည်းရေရှည်တည်တံ့နိုင်တယ်ဆိုတာကိုလေ့လာတွေးရှိချက်တွေမှာတွေ့ရှိထားတာကြောင့်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့အတွက်ဆိုရင်လည်းဒီအချက်ကိုအလေးထားထည့်သွင်းစဉ်းစားသင့်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcier ကလည်းတိုက်တွန်းပြောဆိုသွားပါတယ်
Sure. Well, the experts who've looked at peace processes around the world have found when they study them that peace processes
are ညီညာရေးစစ်ဆန်ညှိနှိုင်းမှုဖြစ်စဉ်တွေကိုကျွမ်းကျင်သူတွေကလေ့လာဆန်းစစ်တဲ့နေရာမှာဒီလိုလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပါဝင်ခြင်းအဖြစ်အောင်မြင်မှုအလားအလာနဲ့ရရှိကန်တဲ့ညီညာရေးဖြစ်ဖို့အလားအလာပုံများတာကိုတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံမှာလည်းညီညာရေးလုပ်ငန်းစဉ်အောင်မြင်တာကိုကျွန်တော်တို့တိတ်တွေ့ချင်တာမို့လို့အမျိုးသမီးတွေပါဝင်လာဖို့တိတ်ကိုအရေးကြီးပါတယ်။ဒီနေ့လိုပွဲမျိုးဟာဆိုလို့ရှိရင်ညီညာရေးလုပ်ငန်းစဉ်မှာပါဝင်နိုင်တဲ့အရေးချင်းရှိပြီးတော့နားလည်တက်ကြွတဲ့အမျိုးသမီးတွေဘလောက်ရှိနေလဲဆိုတာကိုမိမောင်ထိုးပြဖို့ပါ။ညီညာရေးလုပ်ငန်းစဉ်မှာပါဝင်နေကြသူတွေအနေနဲ့ဒီအချက်ကိုမြင်ပြီးတော့အမျိုးသမီးတွေပို့ပြီးတော့ပါဝင်လာအောင်ဖိတ်ခေါ်တာတွေလုပ်လာဖို့ကျွန်တော်တို့မျှော်လင့်ပါတယ်
။အရေးချင်းပြည့်ဝတဲ့အမျိုးသမီးတွေရှိနေပါလျက်နဲ့အမျိုးသမီးတွေညီညာရေးလုပ်ငန်းစဉ်တွေမှာပါဝင်မှုဘာကြောင့်အားနည်းနေရတာပါလဲ။ဒီနေ့ဆွေးနွေးဘက်ကိုတက်ရောက်ဆွေးနွေးလာသူ Selwyn Institute for Public Policy အဖွဲ့ကအမျိုးသမီးရေးတက်ကြွလှုပ်ရှားသူရင်းလောင်ကအခုလိုသုံးသပ်ပြောဆိုပါရစေ
။အမျိုးသမီးတွေကစုစည်းမှုရှိတယ်။စုစည်းမှုမရှိလို့ဒီဟာတွေဖြစ်နေတာမဟုတ်ဘူး။ဒါပေမဲ့သွားနေရတဲ့အခင်းကျင်းတွေမှာလုပ်နေရတဲ့လုပ်ငန်းတွေကအများမြန်ဆန်မှုရှိတယ်။ပြီးရင်အစကတည်းကဒီလုပ်ငန်းစဉ်ဖြစ်စဉ်အစကတည်းကအမျိုးသမီးတွေကမခေါ်ထားဘူး။ပါဝင်ရတဲ့အခြေအနေမျိုးမရှိနေဘူး။လမ်းတစ်ဝက်ရောက်မှပါလာရတဲ့အခါမှာရှေ့မမီနောက်မမီတွေဖြစ်ပြီးတော့မှတကယ်တမ်းဟိုတိတိယောက်ယောက်နဲ့မိမိရရနဲ့ဟိုမလုတ်ဆောင်နိုင်တာတွေပါဝင်ပြီးတော့မှလုတ်ဆောင်နိုင်တာတွေမရှိတာကိုကျွန်တော်တို့တွေ့ရတယ
်အမျိုးသမီးတွေအပေါ်ထားတဲ့အမြင်သဘောထားတွေအမှုအချက်တွေနဲ့ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ပြီးတော့ညီငယ်ရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပုံမပါဝင်လာအောင်ဖိတ်ခေါ်အားပေးမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ညီငယ်ရေးလုပ်ငန်းစဉ်တွေဟာပို့ပြီးတော့အားကောင်းလာနိုင်တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကဒီကနေ့အခမ်းအနားအတွင်းမှာတိုက်တွန်းပြောဆိုသွားခဲ့ကြပါတယ်ရှင်